Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်းရဲ့2023ခုနှစ်အောက်တိုဘာလ15ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ထုတ်လွှင့်နေတဲ့ဒီရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ3251တို့အဖြစ်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ
်။မင်္ဂလာခင်ဗျာကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ NCA ပြည်ရဲ့စာချုပ်တိုင်းဆက်လက်ကျင့်သုံးသွားဖို့စစ်ကောင်စီကြီးကပြောလိုက်ပါတယ်။ဂါဇာဒေသခံတွေဘေးလွတ်ရာထွက်ခွင့်မရအောင်ဟားမတ်စ်အဖွဲ့ကတားဆီးနေတယ်လို့အစ္စရေးကဆွဆွဲပါတယ်။ဒီလိုထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်ရင်ချင်းနဲ့တူပြောပြသွားမှာပ
ါ။သတင်းစီစဉ်နောက်ပိုင်းမှာလည်းဒီ MCA အပြည့်ရဲ့စာချုပ်ချုပ်ဆိုခဲ့တဲ့ရှစ်နှစ်ပြည့်အခမ်းအနားမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ Israel Hamas စစ်ပွဲရဲ့ရိုက်ခတ်မှုဒဏ်ကိုရင်ဆိုင်နေရတဲ့ Israel ရောက်မြန်မာတွေရဲ့အခြေအနေကိုလည်းကြားရမှာပါ
။ပြန်ပြီးတော့မှတိုက်ထုတ်တဲ့အချိန်မှာတော့မှလူ1500ဝန်းကျင်ကိုသူတို့ရှင်းလင်းနိုင်တယ်လို့ပြောတယ်ဆိုရင်သူတို့မရှင်းလင်းနိုင်မဲနဲ့အငိုင်းမိလိုက်တဲ့အချိန်မှာအစ္စရေးနိုင်ငံနဲ့ကိုဘယ်လောက်တိဝင်ခဲ့ပြီးပြီလဲယူဆိုင်ပြီးပြီလဲဆိုတာကျွန်တော်တို့မသိနိုင်ဘူ
းဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်
ကာဇာဒေသကိုအစ္စရေးတပ်ဖွဲ့တွေကမြေပြင်ထိုးစစ်ဆင်မှုပြင်ဆင်နေချိန်မှာပဲဘေးလွတ်ရာတင်းရှောင်မဲ့ဒေသခံအရသားတွေကိုဟားမတ်စ်ဖွဲ့ကတားဆီးနေတယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်။ကာဇာမြောက်ပိုင်းကဒေသခံတွေတောင်ဘက်ကိုတင်းရှောင်စေချင်ပေမဲ့ဟားမတ်စ်ဖွဲ့ကလမ်းနေပေါ်မှာတားဆီးနေတဲ့ပိတ်ဆို့ထားတဲ့အကြောင်းဗီဒီယိုမှတ်တမ်းတစ်ခုကိုနမူနာပြသပြီးဒုဗိုလ်မှူးကြီးဂျိုနာသန်ကွန်ရီကတ်စ်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အချိန်နဲ့မှာပဲကာဇာဒေသကသတင်းတွေကိုသတိထားဖို့လည်းတိုက်တွန်းလိုက်ပါတယ်။ပေါကွဲမှုတစ်ခုကြောင့်တောင်ပိုင်းဒေသကိုဥတီသွားနေတဲ့ကားတွေကိုထိမှန်နေဆိုတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုပြသပြီးဒီဒေသမှာအစ္စရေးကစစ်ဆင်နေတာမရှိတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒင်းစာရှင်းလင်းပွဲမှာအထောက်အထားဖြင့်တင်ပြတဲ့ဗီဒီယိုမှတ်တမ်းတွေကိုတော့ VOA ကတိကျအတည်ပြုလို့မရပါဘူး။ဂါဇာမြောက်ပိုင်းကဟားမတ်စ်တွေပေါ်စစ်ဆင်ရေးနောက်ထပ်တဆင့်တက်ဖို့ရှိနေတဲ့အတွက်ကြောင့်ဒေသခံတွေဘေးလွတ်ရာတင်းရှောင်မှုဒေသသတိပေးထားပေမဲ့အိမ်တွေမှာဆက်နေကြဖို့ဟားမတ်စ်တွေကတိုက်တွန်းနေကြတယ်လို့အစ္စရေးတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်တီထောင်စု Washington DC မှာစနေနေ့ကပြုလုပ်ခဲ့တဲ့2023ခုနှစ်နိုင်ငံလုံးဆိုင်ရာလူအခွင့်အရေးလှုပ်ရှားမှုညစာစားပွဲမှာသမ္မတဂျိုးဘိုင်ဒန်ကအစ္စရေးပိုင်နက်ထဲပြီးခဲ့တဲ့သတင်းပတ်အတွင်းဟားမတ်စ်တွေရုတ်တရက်ဝင်ရောက်ပြီးအကြမ်းဖက်တိုက်ခိုက်ခဲ့မှုကိုရှုတ်ချခဲ့ပါတယ
် The humanitarian crisis in Gaza innocent Palestinian families in the vast majority of them nothing to do with Hamas.
Gaza မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကျက်အတဲရောအပြစ်မဲ့ Palestine မိသားစုတွေနဲ့လူအများစုဟာ Hamas တွေနဲ့ဘာမှမဆိုင်ပါဘူး။သူတို့ကို Hamas တွေကလူသားတိုင်းအဖြစ်အသုံးပြုနေကြတယ်လို့သမ္မတဘိုင်ဒန်ကပြောကြားခဲ့တာပါ။ဒါအပြင်အမုန်းတရားတွေကတော့ဘယ်တော့မှပျောက်ွယ်ဖို့မရှိဘူးလို့လည်းဘိုင်ဒန်ကဆိုပါတယ်။ဒီမတိုင်ခင်မှာတော့သမ္မတဘိုင်ဒန်ဟာ Palestine သမ္မတမာမုတ်အဘတ်စ်နဲ့ရော Israel ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူတို့နဲ့ပါဆွေးနွေးခဲ့ပြီးတော့ဒေတာတွေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေခွင့်ပြုဖို့နဲ့အရက်သားတွေကိုကာကွယ်ဖို့နှစ်ဖက်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်။အခုလိုသမ္မတဘိုင်ဒန်ကဒေတာတွေခေါင်းဆောင်တွေကိုတိုက်တွန်းချိန်မှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်ရေးမှာအမေရိကန်ကဒုတိယအကြိမ်မြောက်ပံ့ပိုးပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးဟာမတ်စစ်ပွဲကျယ်ပြန့်လာတာကိုတားဆီးနိုင်ရေးနိုင်ငံတကာတုံ့ပြန်မှုတွေတညီတညွတ်ထဲဖြစ်စေဖို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ဟာအရှိအလယ်ပိုင်းဒေတာနိုင်ငံတွေကိုရောက်ရှိပြီးတန်တမန်ရေးအရာအပြင်းထန်ဆောင်ရွက်နေပါတယ်ရှင်။
ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာယထာလန်နဲ့ထောက်ပို့စနစ်ဟာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်ရှိနေစေဖြစ်တဲ့ကြောင်းဗြိတိန်ကဝိုင်းဝန်ကြီးဌာနနေ့စဉ်ထောက်လှမ်းရေးအစီရင်ခံစာဒီနေ့ထုတ်ပြန်ရမှာပြောလိုက်ပါတယ်။လက်နက်ခဲယမ်းတွေလောင်စာတွေနဲ့အင်အားဖြည့်တင်းရမှာရုရှားကယထာလန်ကိုတောင်းနေတယ်လို့လည်းဖော်ပြထားတာပါ။အချိန်နှဲမှာပဲရုရှားသိမ်းပိုက်ထားတဲ့နယ်မြေပြင်မှာရှိတဲ့ယထာလန်တွေဟာယူကရိန်းတပ်ဖွဲ့ရဲ့ လက်နက်ကြီးတွေမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်မှုခံရနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့လည်းပြောဆိုထားပါတယ်။ယထာတွေကိုအဓိကတုံးနေတဲ့ရုရှားဟာစစ်တွေရေးအတွက်တိုးတက်အောင်လုပ်နေတာလည်းရှိတယ်လို့အစိုးရကစားကဟောပြခဲ့တာပါ။မာရီယိုပိုကိုသွားတဲ့ယထာလမ်းတရားဆိုရင်လည်းစပူရုရှားရှင်ဟန်းစစ်မျက်နှာကိုထောက်ပို့ရေးမှာအရင်ကထက်လမ်းကြောင်းတူသွားတယ်လို့လည်းဗြိတိန်ကာဝေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီချိန်မှာပဲအမေရိကန်သမ္မတအင်ဂျီရောကယူကရိန်းနယ်စပ်နီးရုရှားကိုမြောက်ကိုရီးယားကလက်နက်တွေတင်ပို့နေတယ်လို့လည်းဆွဆွဲထားပါတယ်ခင်ဗျာ။ဒီလိုပဲကတည်းကမြန်မာပိုင်းစီစဉ်ရဲ့တင်းနှွေနဲ့ညာဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တွေကြားအပြစ်ကတ်ရစဲသဘောတူညီချက် NCA ပါချက်တွေကိုလိုက်နာအကောင့်ထည့်ပုံမယ်လို့စစ်ကောင်စီအကြီးအကဲကပြောဆိုလိုက်ပါတယ်။2022ခုနှစ်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့် NCA စာချုပ်ပြည့်ပြည့်သွားပြီလို့လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့အဖွဲ့တချို့ပြောဆိုထားပေမဲ့လည်းပြည့်ပြည့်မှုမရှိဘဲအသက်ဝင်နေစေဖြစ်တဲ့အကြောင်း NCA လက်မှတ်ရေးထိုးတဲ့ရှင်းနှစ်ပြည့်အခမ်းအနားဖြင့်ဒီနေ့နေပြည်တော်မှာကျင်းပရမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားတာပါ။ကီမျိုးသားစီယုံ KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSTF တို့ကတော့နှစ်ပတ်လည်အခမ်းအနားမတိုင်ခင်မှာပဲအစီအစာချုပ်ပြပြသွားပြီဖြစ်တဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့အာဏာသိမ်းဖယ်ရှားခဲ့တဲ့အယက်သားစုရလက်ထက်နိုင်ငံရေးစနစ်ပေါ်ဝေဖန်လိုက်ပြီးရွေးကောက်ပွဲစနစ်ပြည်ရင်ပြောင်းလဲဖို့လဲအစီအစာချုပ်လက်မှတ်ရေးထိုးတဲ့တစ်ပတ်လည်အခမ်းအနားအတွင်းပြောဆိုသွားတာပါ။နိုင်ငံတကာတိုင်ဝမ်ကလွတ်လပ်မြတ်တမှုရှိတယ်လို့လက်ခံထားပေမဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့အာဏာသိမ်းခဲ့ရကမြန်မာနိုင်ငံမှာနိုင်ငံရေးချက်တဲတွေလက်နက်ကန်ပြုခတ်တွေလည်းတချို့ပြန်ကြီးထွားနေတာဖြစ်ပါတယ်။ဒီအကြောင်းဒင်းဆောင်မှအပြည့်စုံနောက်ပိုင်းမှာလည်းရှုစားမှာဖြစ်ပါတယ်ခင်ဗျာ
။စစ်ပွဲတွေအကြောင်းရေးသားနေတဲ့သတင်းသမားတွေမှတ်တမ်းတင်ဓာတ်ပုံရိုက်ကူးနေတဲ့သတင်းထောက်တွေအတွက်ပြည်သူနိုင်ငံကနှစ်စဉ်ရွေးချယ်ချီးမြှင့်နေတဲ့ဘာယူစစ်သတင်းထောက်များစုရရှိသူတွေထဲမှာမြန်မာ PDF တွေအကြောင်းရိုက်ကူးထားတဲ့ဓာတ်ပုံသတင်းထောက်ပါဝင်ခဲ့ပါတယ်။ဂုံတိတ်ခါကြီးမာလာတဲ့ဘာယူစစ်သတင်းတောက်များစုပေးပွဲအချိန်30မြောက်အခမ်းအနားကိုစနေနေ့ကပြင်သစ်နိုင်ငံမှာကျင်းပခဲ့ရမှာမြန်မာယူကရိန်းအရှိအလေပိုင်းနဲ့ဟေတီနိုင်ငံတွေကပဋိပက္ခတွေကြောင်းရေးသားခဲ့တဲ့သတင်းသမားတွေနဲ့ဓာတ်ပုံဆရာတွေရွေးချယ်ချီးမြှင့်ခံခဲ့ရပါတယ်။ဗြိတိန်အီတလီနိုင်ငံသားအလွတ်တန်းဓာတ်ပုံသတင်းတောက်ဇီဖရစ်မိုဒိုလာဟာ2022ခုနှစ်မြန်မာနိုင်ငံမှာဆရာနာတိန်ကျိပြည်ရင်းထဲတိတ်တဆိတ်ဝင်ရောက်ပြီးလူထုစံကျင်ဆန္ဒပြပွဲတွေကိုစွတ်စွတ်စားစားမှတ်တမ်းတင်ရိုက်ကူးချက်တွေအတွက်ဂုံပြုခံခဲ့ရပါတယ်။ဒါအပြင်ကနေဒါနိုင်ငံအခြေစိုက် Globe and Mail သတင်းဌာနအတွက် KNY ပြည်နယ်ထဲက PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်တွေအကြောင်းရိုက်ကူးထားတဲ့ဓာတ်ပုံအစည်းကိုလည်းအတိမတ်ပြုချီးကျူးခံခဲ့ရပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းမှာဒီကနေ့အင်းအပြင်ငရင်နှစ်ခုလောက်ကတည်းကကြောင်းပြီးခဲ့တဲ့တွင်ပတ်တဲ့ငရင်နံကပြန်လည်နှလန်ထူဖို့ကြိုးပမ်းနေရတဲ့ဟီရက်ပြည်နယ်မှာဒါအားတွေခက်ခဲဖြစ်တာသွားပါတယ်။ဟီရက်ပြည်နယ်ပြင်ပမှာဗိုလ်ပြူပြီးအင်းအား 6.3 နဲ့ 5.5 ပညာရှိတဲ့ငရင်တွေမိနစ်20စီချပြီးလှုပ်ခတ်ခဲ့တာလို့လည်းအမေရိကန်ဘူမိဗေဒတိုက်တာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။တနင်္လာညချမ်း VOE မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ခဲ့တာပါ။အခုတော့ကျမတို့သတင်းပေးပို့ချက်တစ်ပုဒ်ကိုကြည့်ကြရအောင်ပါရှင်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ရှင်းနှစ်ပြည့်ဒီကနေ့အခမ်းအနားကျင်းပရမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစာချုပ်ပါအချက်တွေကိုလိုက်နာအကောင့်ထဲဖော်မဲ့အကြောင်းပြောလိုက်ပါတယ်။ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေကြီးထွားနေတဲ့ဂျာကကျင်းပတဲ့အခမ်းအနားကိုတရုတ်အိန္ဒိယထိုင်းစတဲ့ဒေသရင်းနိုင်ငံတချို့ကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြမှာပါရှင်။
တနင်္ဂနွေပြက်ကတ်တိုက်ခိုက်မှုရစဲစာချုပ် NCA ရှင်းနှစ်ပြည့်အခမ်းအနားကိုနေပြည်တော်ပြည်ပဆိုင်ရာ Convention Center နဲ့ MICC2 မှာဒီကနေ့မနက် 9:00 မှာစတင်ကျင်းပခဲ့တာပါဒီခမ်းအနားမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအဖွဲ့မိန်ခွန်းပြောကြားရမှာ NCA စာချုပ်ဟာစတင်ဆွေးနွေးချိန်ကနေအချိန်3နှစ်ကျော်ဆွေးနွေးပွဲအချိန်9000ညှိနှိုင်းပြီးမှရခဲ့တာဖြစ်ကြောင်းထည့်သွင်းပြောကြားသွားပါတယ်ပြီးခဲ့တဲ့ရှင်းနှစ်က NCA စာချုပ်ကိုအစိုးရလွတ်တော်တက်မတော်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကကုလသမဂ္ဂအပါအဝင်နိုင်ငံကအသီးသက်တွေနဲ့ပြည်တွင်းပြည်ပသက်တွေရှေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ကြောင်းပြောဆိုပြီးတော့တမတော်အနေနဲ့ NCA စာချုပ်ကိုအလေးထားဆောင်ရွက်မှာဖြစ်ကြောင်းပြောဆိုပါတယ်
။ဂျာပစ်ဆိုတော့က Union Accord ဖြင့် အတည်ပြုပေးထားတဲ့ဓမ္မဝင်စာချုပ်ဖြစ်ပြီးမြည်ပြီးအခါမြပြည့်တယ်မှုရှိပဲဒီတက်နေတဲ့စာချုပ်ဖြစ်တာကြောင့်တမတော်နေတဲ့ NCA စာချုပ်ပေါ်မှာသာဒေတာဆောင်ရွက်မှုဖြစ်ကြောင်းပြောကြားလိုပါတယ်
ဆလဘီခိုင်မာတဲ့ရည်မှန်းချက်အဖြစ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်မှာဖြစ်ကြောင်းပြောဆိုခဲ့သလိုဖက်ဒရယ်စနစ်ကိုလည်းလူမျိုးကိုအခြေမခံဘဲနယ်မြေကိုအခြေခံဖို့ပြောပါတယ
်ဒီလိုတမန်တွေလျှောက်ရည်ရည်ခဲ့တဲ့ပြည်ထောင်စုကိုတည်ဆောက်ရမှာတန်ခံနဲ့နိုင်ငံနဲ့ကိုက်ညီတဲ့စနစ်ဖြစ်ဖို့လိုပါတယ်တိုင်းဒေသလူမျိုးစုများများပြားထားတဲ့ကျွန်တော်တို့နိုင်ငံတွေနဲ့ဖက်ဒရယ်စနစ်ကိုကျင့်သုံးရမှာလူမျိုးကိုအခြေခံတဲ့ဖက်ဒရယ်စနစ်ထဲမည်သည့်ဒေသကိုအခြေခံတဲ့ဖက်ဒရယ်စစ်ကိုအကောင့်တွေပေါ်ဖို့လိုပါတယ်။ဒါမှတော့ဖက်ဒရယ်ရှင်ဆိုတဲ့ကွဲပြားခြားနှံမှုကိုအားပေးတဲ့ပြည်တော်စုပြိုကွဲခြင်းကိုဥတည်သွားစေနိုင်မဲ့ကိစ္စတွေကိုရှောင်ရှားနိုင်ပါတယ်ဖြစ်ပါတယ်
2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအရသာစိုးရွားကိုဖမ်းဆီးဖယ်ရှားပြီးအာဏာသိမ်းခဲ့ရာကနောက်ဆက်တွဲနိုင်ငံရေးကြက်တဲတွေနဲ့လက်နက်ကင်ပဋိပက္ခတွေလည်းကြီးထွားလာခဲ့တာပါ။အာဏာသိမ်းစစ်ကောင်စီကတော့နိုင်ငံကလွတ်လပ်မြတ်မှုရှိတယ်လို့လက်ခံထားခဲ့တဲ့ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်လို့စွပ်စွဲထားတာပါ။ဒီအတွက်နိုင်ငံရေးစနစ်ကိုပြင်မယ်လို့လည်းစစ်ကောင်စီအကြီးအကဲကဒီကနေ့မိန်ခေါ်မှာထည့်သွင်းပြောဆိုသွားပါတယ်။ပြည်အစနစ်ဟာတိုင်းသားလက်နက်ကိုင်တွေနဲ့အစိုးပြုချက်အရာဖြစ်ပေါ်လာတဲ့ဘုံသဘောဆန္ဒဖြစ်ကြောင်းလည်းထည့်သွင်းပြောဆိုပြီး NCA စာချုပ်ကိုဆက်လက်အကောင့်ထဲပို့ဖို့နဲ့ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေအနေနဲ့ဆွေးနွေးပွဲတွေအရောက်လမ်းဖို့တိုက်တွန်းထားပါတယ် NCA လက်မှတ်ရေးထိုးရမှာပါဝင်တဲ့ KNU ကရင်မျိုးသားအစည်းအရုံးဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူးစေဖိုးကတော့တက်ရောက်လာတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစားပြောကြပါတယ်သူရဲ့မိန်ခေါ်မှာတော့ပြီးခဲ့တဲ့ကာလမှာ NCA စာချုပ်ကိုအကောင့်ထဲပေါ်မှုဟာအောင်မြင်တဲ့တလောင်မအောင်မြင်ခဲ့ကြအောင်ထည့်သွင်းပြောဆိုပြီးတော့အခုလိုတိုက်တွန်းထားပါတယ်
။ကဲအကျပြေကြောင့် NCA အကောင့်ထဲပေါ်မှုမှလည်းရတာသွားခဲ့ရတယ်။ကျွန်တော်တို့အားလုံးကမိမိတို့အသီးသီးရဲ့ဆန္ဒသဘောထားတွေကိုသာစိတ်တမ်းမကျင်ပဲအပြာလာလေးစားသဘောထားမှုနဲ့အမျိုးသားပြန်လဲစစ်မြရေးဥတီကညီနိုင်ဖြည့်ရှင်းကြဖို့ကိုလည်းသက်ဆိုင်ရာအလုံးကိုတောင်းဆိုလိုပါတယ်။
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်က NCA စာချုပ်ကို၈နှစ်ကြာသည့်အထိအကောင့်ထဲမပေါ်နိုင်လို့ပြည်ထောင်စုအတွက်နင်းနာကြောင်းထောက်ပြပါရယ်။လက်ရှိမှာနိုင်ငံရေးကြက်တဲကြောင့်ပြည်သူတွေစီးပွားရေးလူမှုရေးကဏ္ဍမှာပပောင်းဆုံးအခက်ခဲတွေတွေ့နေရကြောင်းနဲ့ဒီအခြေအနေကိုပုံမမစိုးရစေရန်ဝိုင်းဝန်းပြီးဖြည့်ရှင်းဖို့တိုက်တွန်းထားပါရယ်။
နာရကြအမှုကိုငင်းချမ်းစွာမပယ်ရှင်းနိုင်ခဲ့တော့တန်းတူဟာကြည်ရဲ့ပฏิပခာနဲ့နောက်ဆက်သွဲအကျိုးအဆက်များကိုရင်ဆိုင်ကြုံတွေ့နေရပြီးတန်းတူရဲ့တက်ဝန်းဆုံးအကြအပြစ်ကိုပေါ်မူပြီးဖော်ဝါတစ်ဖက်မဆိုးဝါလာစေရန်ဝိုင်းဝန်းပြီးအပြေချာရမည်ပင်ရောက်ဒီလို
နိုင်ငံကအသည့်တပ်တွေအနေနဲ့မိန်ခေါ်ပြောဆိုကြတဲ့တရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေကတော့မြန်မာပြည်ရဲ့ငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်တီဆောင်ရေးဖြစ်စဉ်တွေကိုအားပေးထောက်ခံသလိုပံ့ပိုးကူညီမှာဖြစ်ကြောင်းပြောပါတယ် NCA စာချုပ်ဖြစ်ပေါ်လာရေးအတွက်ကြိုးပမ်းခဲ့တဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးအောင်မင်းကလည်းဒီမိုကရေစီနဲ့ဖက်ဒရယ်တီဆောင်ရေးကိုလက်ခံထားရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာဆက်လက်ရှင်သန်နေမှာဖြစ်ကြောင်းသူ့ရဲ့အခမ်းအနားမိန်ခေါ်မှာထည့်သွင်းပြောဆိုခဲ့ပါတယ်ခန္ဓာကိုတက်ရောက်လာတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဦးခတ်ထိန်နံကတော့လက်ရှိကျင်းပတဲ့အခမ်းအနားကငြိမ်းချမ်းရေးအတွက်အထောက်အကူဖြစ်မယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီလိုငြိမ်းချမ်းရေးနဲ့ပတ်သက်တာ၈နှစ်ပြည့်ပေါ့နော် NCA ကျွန်တော်တို့ဆောင်ရွက်နိုင်တယ်ရာအားဒီငြိမ်းချမ်းရေးအတွက်တော့အနည်းနဲ့အများအထောက်အကူပြည့်မယ်အရွေးရှိမယ်ငြိမ်းချမ်းရေးကိုအချိန်အခုအနည်းနဲ့ပြန်ပြီးတော့ရှေ့ဆက်ခြေလှမ်းသွားဖို့ဖြစ်တယ်လို့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ
်လက်ရှိကချင်ပြည်နယ်ကပဋိပက္ခတွေဟာတွဲဆုံဆွေးနွေးဖြစ်ရှင်းမှရနိုင်မှာဖြစ်ကြောင်းနဲ့ဒီအတွက်အချိန်ယူရမှာဖြစ်ကြောင်းလည်းပြောပါရယ် NCA စာချုပ်လက်မှတ်ရေးထိုးစဉ်ကအတိအသက်ဖြစ်ပါဝင်ခဲ့တဲ့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့လက်ရှိကျင်းပတဲ့အခမ်းအနားပေါ်သူ့အမြင်ကိုအခုလိုပြောပါရယ
်ဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဟာ NCA ကာလတုန်းကကြိုတင်မျှော်မှန်းမထားတဲ့ညှို့လင့်မထားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့ဒီ NCA ကိုပြန်ပြီးတော့အသက်ဝင်လာအောင်အားကောင်းလာအောင်လုပ်ဖို့ဆိုတဲ့အခါမှာဒီလက်ရှိရှိနေတဲ့အခြေအနေအရရက်ကိုခြုံငုံပြီးတော့ပြန်သုံးသပ်ဖို့လိုတယ်လို့မြင်ပါတယ်။နောက်တစ်ခုကလည်းဒီ platform ကအခြေပြုပြီးတော့ပို့ပြီးကောင်းမွန်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်သွားရင်ကျွန်တော်တို့ကငြိမ်းချမ်းရေးနဲ့ပြန်ပြီးနှီးဆက်လာမယ်လို့မျှော်လင့်ပြီးတော့လာတက်တာဖြစ်ပါတယ်။
ဒီခန္ဓာပြီးဆုံးတဲ့နောက်မှာအလုံယုံဆွေးနွေးပွဲတွေဆက်လက်ကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုပြည့်ပြင်ပြောင်းလဲနိုင်ရေးအတွက်ဆွေးနွေးကြဖို့ရှိနေပါတယ်။ဒီနေ့ကျင်းပတဲ့ခန္ဓာကိုလက်ရှိအစိုးရဖြစ်ဆောင်ရွက်နေတဲ့စစ်ကောင်စီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီနိုင်ငံတကာတန်တမန်တွေဌာနဆိုင်ရာနဲ့အရက်ဖတ်လူမှုအဖွဲ့စည်းတွေကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ကြပါတယ်။ NCA စာချုပ်ရှင်းလင်းပြအခမ်းအနားကျင်းပချိန်မှာ NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU ချင်းမျိုးသားတအူ CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တအူ ABSDF တို့ကတော့ NCA စာချုပ်ပြည့်ပြည့်သွားပြီဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ရန်ကုန်ကတင်ပေးပို့လာတာကိုကိုရန်နိုင်ကပြောပြသွားတာပါ။မကြခင်မှာလည်းဒီအဖက်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်ကပေးစာတခါကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာစတဲ့အဖက်ဆင်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုအရင်ဆုံးနားဆင်ကြည့်ရှုကြရအောင်ပါ။ Israel Hamas စစ်ပွဲအရှိန်မြင့်လာပြီမဲ့စစ်ကောင်စီတန်ယုံသွားပြီးတော့အကူအညီတောင်းတဲ့သူမရှိသလောက်ပဲလို့ Israel နိုင်ငံရောက်မြန်မာတွေက VOE ကိုပြောပါရယ်စစ်ပွဲကြာရှည်လာမဲ့အရေးစိုးရိမ်နေကြပြီမဲ့ Israel ရောက်မြန်မာတွေအချင်းချင်းစွစွစီစီရှိကြတယ်လို့လည်းဆိုပါရယ်ဒီတစ်ပတ် Zoom ကနေဆက်သွယ်မေးမြန်းထားပါရယ်ရှင်တို့ VOA ကဆက်သွယ်မေးမြန်းတဲ့အချိန်မှာကျမတို့ရဲ့ဟိုဆက်သွယ်မေးမြန်းချက်ကိုလက်ခံတဲ့အတွက်လည်းကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ကျွန်တော်နာမည်ကိုဝင်းကိုပါခင်ဗျာ။ကျွန်တော်ဒီ Israel ရောက်နေတော့၄နှစ်လောက်တော့ရှိပြီပေါ့ကျွန်တော်လာတာတော့ partner visa နဲ့လာပြီးတော့ဒီမှာပဲအခြေချဖို့ဆိုပြီးတော့လာခဲ့တာပေါ့နော်။အခုလည်းကျွန်တော်ရဲ့မိသားစုလည်းဒီမှာရှိနေပါ
။ကျွန်တော်ကတော့ Jacob Benjamin ဖြစ်ပါတယ်။ကျွန်တော်ကဒီ Israel ကိုပထမဆုံးရောက်ရှိခဲ့တာက2018ခုနှစ်မှာရောက်ရှိခဲ့တာဖြစ်ပါတယ်ဒီ Israel နိုင်ငံတောင်ပိုင်းမှာရှိတဲ့နိုင်ငံတကာစိုက်ပျိုးရေးတင်နန်းကျောင်းမှာ Satellite Diploma Program နဲ့စိုက်ပျိုးရေးတင်နန်းတက်ရောက်ပုံလာခဲ့တာဖြစ်ပါတယ်ဆိုတော့2019ခုနှစ်ဇွန်လမှာကျွန်တော်ကတင်နန်းပြီးခဲ့တယ်ဆိုတော့2019ခုနှစ် 2020 ဒီတင်နန်းကာလအတွင်းမြန်မာနိုင်ငံကနိုင်ငံသားမြန်မာနိုင်ငံတင်နန်းသားအသစ်တွေကျွန်တော်တို့ចောင်းကနေပြီးတော့ပြန်ခေါ်တဲ့အခါမှာတင်နန်းသားကောင်းဆောင်အဖြစ်ကျွန်တော်တို့ចောင်းကပဲကျွန်တော်ကိုပြန်ပြီးတော့มาရွေးတာပေါ့เนาะဆိုတော့ကျွန်တော်က Israel နိုင်ငံကိုဒုတိယအကြိမ်2019ခုနှစ်ဩဂတ်လ9ရက်နေ့မှာပြန်တယ်ရောက်ရှိပါတယ်ကျွန်တော်ကအဲဒီကျွန်တော်တို့တင်နန်းมาပဲကျွန်တော်တို့မြန်မာတင်နန်းသားတွေအတွက်ပြီးခဲ့တဲ့နှစ်2022ခုနှစ် April လဒီတင်နန်းသားကောင်းဆောင်အဖြစ်တာဝန်ယူခဲ့ပြီးတော့มาအဲဒီကာလပြီးဆုံးတဲ့အခါမှာကျွန်တော်တို့မြန်မာចောင်းသားတွေရောကျွန်တော်အပါဝင်ဒီတယ်လီဗီယံမျိုးဆွေးပြောင်းနေခိုင်းကြတာဖြစ်ပါတယ်ခင်ဗျာ
ဟိုကျွန်တော်ကဒီ2019နှစ်အကုန်ပိုင်းလောက်မှာဒီကျွန်တော်တို့ဒီ Roman Nugget တောင်းခိုက်ကပ်ပြီးတော့ရောက်လာတာပါပြီးတော့ကျွန်တော်ចောင်းအဲ့ဒီစားရောက်လာတဲ့အချိန်မှာကျွန်တော်ဒီကာစာနဲ့အနီနာဖန်နဖန်မှာကျွန်တော်ကြားပါတယ်ဒါပေမဲ့အလုံးလုံးပြီးတော့ကျွန်တော်ចောင်းတက်ပါတယ်ပြီးတော့ဒီအချိန်ကြီးအចောင်းအမျိုးမျိုးကြောင့်ကျွန်တော်ဒီတယ်လီဗီယံမျိုးတွေကိုပြီးခဲ့တဲ့နှစ်6လပိုင်းကကျွန်တော်ရောက်ရှိလာပါတယ်
ဟုတ်ကဲ့အဲ့ဆိုရင်ကျမခွန်ကိုစပြီးတော့မေးချင်တာကဒီကိုဒီခွန်ကဒီအစ္စရေးကိုရောက်တဲ့အချိန်မှာဂါဇာဘက်ကိုအရင်ဆုံးကြောက်ပြီးတော့နေထိုင်ခဲ့တာဆိုတော့အခုလက်ရှိဂါဇာမှာဟိုစနေနေ့ကစပြီးတော့ဟာမတ်စ်တို့ကနေပြီးတော့ဟိုဝင်ပြီးတော့ဗောနော်အစ္စရေးဘက်ကိုဝင်တိုက်ခဲ့တဲ့ကိစ္စပေါ့လေအဲ့ဒီအချိန်တွေကိုကြည့်လို့ရှိရင်အဲ့ဒီအရင်ဝင်ပြီးမတိုက်ခင်တော့ရောဒီဂါဇာအချိန်တွေကဘယ်လိုရှိလဲရှင်
ကျွန်တော်အဲ့ဒီကာစာမှာနှစ်နှစ်တော်လောက်နေခဲ့ပြုလို့လေဟိုဒီသူတို့ဒီလိုဒုံးကြီးတွေပါရင်ပြစ်တာဒီအစမ်းတစ်ကြိမ်မဟုတ်တော့ကျွန်တော်တို့အတွက်ကဘာလို့ဆိုတော့အဲလိုမလို့တွေ့နေကျွန်တော်တို့ကစတော့မှဆိုရင်ဒုံးကြီးပြစ်ရင်ဟိုကျွန်တော်တို့အဲ့ဒီစမ်းကဒီဟိုတထေးလိုပဲကျွန်တော်မောတော့ကျွန်တော်တို့ဒီဘုံခေါ်ကြည့်ရချင်ပါရှိတယ်အဲ့ကိုပြင်းတော့သူတို့ကကျွန်တော်တို့အငြင်းတမ်းလိုက်ပြဖို့လေဒီပြီးဖွယ်ပေါ့ဒါပေမဲ့နောက်ပိုင်းကျတော့အဲ့လိုပြီးတယ်ပြီးတယ်ပြီးတော့အဲ့ဒီနိုင်ငံကကလေးတွေပေါ့လုံးဆော့သူတို့လည်းသူတို့လုံးဆရာရှိတာတွေလုံးတော့ဟိုကိုကလည်းသူတို့ပြောမှာဩဘာမှမဖြစ်တော့ဘူးသူတို့တော်ကလည်းတော့အများပဲဆိုတော့ကိုကလည်းဒီတန်ကြားရင်ကိုတွေ့ဆိုသူစမ်းတော့ဦးကြည့်တယ်ဒါပေမဲ့ဒီလိုဒီအရင်တော့ပြီးခဲ့တဲ့စနေနေ့ကျတော့အဲ့ဒီလိုပုံစံနဲ့မဟုတ်တာပေါ့တော့တိသွားတော့
ဒီအင်တာဗျူးမတိုင်ခင်ကပဲပေါ့နော်ဒီနိုင်ပိုင်းအလိုလောက်ကပဲဒီပုံအန်ဒီယန်နဲ့ပတ်သက်ပြီးတော့အချက်ပေးတာတွေကိုဟိုရတဲ့အတွက်ပေါ့နော်ရှောင်းတင်းရတဲ့အနေထားတွေဟိုဘေးလို့ရမှာပေါ့နော်အဲ့လို
ဝင်ပြီးတော့ပုံရတဲ့အနေအထားတွေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီအခြေအနေပြောပြပါအောင်ရှင်
9နာရီကျော်ကျော်ဒီ data ဆန်တော်ရှင်9နာရီကျော်ကျော်လေးမှာပဲဒီအချက်ပေး order ကိုကြားရတယ်ခဏနေတင်းမှာပဲကျွန်တော်တို့ဒီ television နဲ့ခက်ရရှိတဲ့ battery ဆိုတဲ့မျိုးကိုဒီ rocket ကြားပါတယ်ဆိုတော့ကျွန်တော်တို့ဒီ good လေးတင်မဲ့ social media ကြည့်လိုက်တဲ့အခါမှာအဲ့ rocket ကြားနေဆိုင်ပေါ်လीเนาะအဲ့ပါဝင်းကျင်ကိုလူတွေလာပြီးတော့မှဒီ video မှတ်တမ်းနေတင်နေလာပြီးတော့ရိုက်ကြတော့ပြေးပါတယ်ဆိုတော့ဒါပေမဲ့ဒီ Hamas attack စပြီးတော့မှဖြစ်ခဲ့တဲ့စနစ်ပြီးခဲ့တဲ့တပတ်စနေနေ့ကစပြီးတော့မှဒီနေ့အချိန်ထိဒီ television မှာရှိတဲ့ဒီစားတောက်ဆိုင်တွေ bar club တွေ shopping mall တွေပိတ်ထားရဆိုပေမဲ့ကျွန်တော်ဒီနေ့ညနေဒီမျိုးတဲ့ခဏရှောက်ကြည့်တဲ့အခါမှာတော့စားတောက်ဆိုင်တွေ bar တွေကျွန်တော်ပုံမှန်အတိုင်းပြန်ပြီးတော့မှဖွင့်လာတာတွေ့ရပါတယ်ဒီနေ့ညနေပိုင်းမှာ
ဒီ Gaza ဘက်မှာပေါ့နော်စနေနေ့ကနေစပြီးတော့ Hamas တွေကရုတ်တရက် Israel ဘက်ကိုစတိုက်လာတဲ့အခြေအနေမှာပေါ့နော်ကိုနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုကိုပေါ်မှာထိခိုက်မှုတွေရှိခဲ့လဲရှင
်ဟုတ်ကဲ့အဲ့အဲ့ဒါစားပြစ်တော့ကတော့ကျွန်တော်လည်းဟိုပုံမှန်ဖြစ်တယ်လို့ပဲထင်တာမနေ့ကတော့မှဒီဟိုတယ်မှာတွေ့ခဲ့တဲ့အဲ့အလီနာမျိုးကအဲတယောက်နဲ့ကျွန်တော်စကားပြောဖြစ်တယ်ဆိုတော့အဲ့မှာသူတို့မေးကြသူတို့တော်တော်ကြောက်ဖို့ကောင်းတယ်သူတို့အိမ်အောက်ထက်ကိုမှရောက်လာတယ်အိမ်အောက်ထက်ကိုကရောက်လာပြီးတော့သူတို့တိုက်အောက်ထက်ကိုရောက်လာအဲ့တိုက်မှာဟိုတချို့ Israeli ဆိုလို့ရှိရင်တနက်ကိုက်ဆောင်ခွင့်မရှိရဆိုအဲတနက်တွေပြန်ပြစ်လို့သူတို့ထွက်ပြေးသွားပါပေါ့အဲ့ဒါကြောင့်မို့သူတို့တွေကလွတ်လာပေါ့နော်အဲ့လိုမျိုးပြောပြီးတော့လည်းအဲ့ဒီတဲ့ကနေမျိုးမှအဲလွတ်ထွက်လာတဲ့အကြမ်းဖက်လူတွေ Hamas လူတွေကဘယ်လောက်ရှိနေမှမသိဘူးဘယ်နေရာမှာလွတ်နေမှမသိဘူးအဲ့ဒီလိုဒီဘက်မျိုးတွေပါရောက်လာပြီးတော့အဲ့လိုမျိုးတနက်နဲ့ပြစ်တာတို့အသေးခံဘုံခွဲတာတို့ပါလို့ရှိမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုစိုးရိမ်နေရပေါ့ဘလောက်ပဲလုံခြုံရေးရှိတယ်လုံခြုံမှုရှိတယ် security ဘလောက်ပဲကောင်းတယ်ပြောသူတို့တွေကဟိုရင်းပြီးတော့သူတို့အသက်ကတော့ရင်းပြီးတော့လောက်ပါဆိုတော့ကျွန်တော်တို့တွေကတော့စိုးရိမ်တာတော့ရှိတာပေါ့
ဟိုကျွန်တော်ကတော့အရင်ဆုံးကတည်းကကာဆာမာနီနေကြဆိုတော့ဟိုအဲစနီနေ့မနေ့ကျတော့အလုံးလုံးနေပုံမှန်ဒုံးကြီးပြင်နေတဲ့အလန့်တွေကလည်းအချိန်လုံးမြင်နေပုံမှန်လို့မဟုတ်ဘဲနဲ့စတိုက်မြင်နေတော့ဟောဘာလဲကျင်းသားပါနေဘာမှမဟုတ်ဘူးတော့ဒါမဲ့ဟိုအဆက်မပြတ်ဖြစ်နေတော့ပြီးတော့လေမီဒီယာပေါ်မှာဩဒီလိုဖြစ်နေပြီးဟိုအစ္စရိယဒီဟာမတ်ကြီးတိုက်ခိုက်မှုအောက်ရောက်ဝင်ပြီးအဲ့ဒီပုံစံတွေတွေ့လာရတော့ဟောအရင်ကတည်းကဇိုးတာကိုတတိတွေ့တော့ဗော
ဒီအဲ့နေ့သူတို့ဟာမတ်ကရုတ်တရက်တိုက်တဲ့ကာလဒီအဲ့ရက်နှစ်ရက်အတွင်းမှာဗောလေနော်ဒီအစ္စရိယဘက်ကပြန်ပြီးတော့မှာအဲတိုက်ခိုက်တဲ့အခါမှာဒီဂါဇာနယ်စပ်မှာဒီ terrorist ပေါ့ဗောလေနော်သူတို့က1500ဝန်းကျင်သူတို့ပြန်ပြီးတော့မှတုတ်တင်နိုင်ခဲ့တယ်လို့သူတို့စီးရင်ထုတ်တာ။ဆိုတော့ဒီရက်ပိုင်းကာလအတူလေးတောင်မှပဲဒီဂါဇာ area နယ်စပ်မှာပေါ့ဒီပမာဏကိုတွေ့တယ်သူတို့ကရှင်းလင်းနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့တွေကသူတို့ကခုနကိုဝင်းရှင်းပြောခဲ့တယ်လို့ပဲဒီ Israel နိုင်ငံနဲ့မှာဆိုရင်နေရာအတော်များများကိုဘလောက်တောင်ရောက်ရှိနေပြီလဲထိုးဖောက်နိုင်ပြီလဲပေါ့ဆိုတော့အဲ့နှစ်ရက်အတွင်းမှာကကျွန်တော်တို့ဒီသတင်းမီဒီယာတွေမှာအတော်များများမှာတွေ့တာက Israel နိုင်ငံဒီရဲတပ်အနေနဲ့ပေါ့လीเนาะရဲအင်အားအတော်များများကနေရာအတော်များများမှာလိုက်လံရှောင်ပေးရဲကျွန်တော်တို့ဒီ television မှာလည်းပါတယ်ဆိုတော့ကျွန်တော်တို့လုတ်တဲ့နေရာနားလေးမှာမြေအောက်ခန်းတွေကိုဒီ Israel တပ်တာရဲ3ဦးဝင်ပြီးရှာလာနေတာလေးရှိတယ်ဆိုတော့ဘာလို့လဲဆိုတော့သူတို့ဒီနိုင်ငံရဲ့မြို့အတော်များများနေရာအတော်များများကိုလူဦးရေဘယ်တော့ပြန့်နေပြီလဲနောက်တစ်ခုကဒီ Israel မှာကအဲ့လိုပဲရိုးစိမ့်လာတာပေါ့လေနော်အဲ့ဒီလိုမကြာခဏဖြစ်နေတော့ခုလိုအခြေအနေမျိုးမှာအလုံးအရင်းနဲ့ဒီဘက်ကိုလေကောက်ဒီကုန်းကြောင်းအောင်ပေါ့လေနော်အလုံးအရင်းနဲ့သူတို့ဝင်လာပြီးတော့ပြန်ပြီးတော့မှတိုက်ထုတ်တဲ့အချိန်မှာတော့မှလူ1500ဝန်းကျင်ကိုသူတို့ရှင်းလင်းနိုင်တယ်လို့ပြောတယ်ဆိုရင်သူတို့မရှင်းလင်းနိုင်မဲနဲ့အငိုက်မိလိုက်တဲ့အချိန်မှာအစ္စရေးနိုင်ငံလည်းကိုဘယ်လောက်ထိဝင်ခဲ့ပြီးပြီလဲယူဆိုင်ပြီးလို့လဲဆိုတာကျွန်တော်တို့မသိနိုင်ဘူ
း Hamas တွေကအစ္စရေးတဲ့ကိုရုတ်တရက်ဝင်ပြီးတော့ဒီခါတဲ့နေဆက်တူဒီခြံစည်းရိုးတွေဘာတွေအားလုံးကိုသူတို့ဖျက်ဆီးဝင်ရောက်ပြီးတော့တိုက်ခိုက်ရုတ်တရက်တိုက်ခိုက်နိုင်တဲ့အချိန်ကြီးကဘာကြောင့်ဖြစ်သွားတာလဲရှင်အဲ့ဒီအပေါ်မှာဟိုဘာကြောင့်ဖြစ်သွားတယ်ဆိုတာကိုဒီ Israel media တွေမှာသူတို့ဘယ်လိုဖော်ပြကြလဲရှင
်ဟုတ်ကဲ့အခုတော့ Israel media တွေမှာတော့ဒီဘယ်သူ့ကိုအပြစ်ဖို့ရမလဲဘယ်သူ့ကိုမတည့်အားနဲ့ကြက်လဲဆိုတာတော့သူတို့တွေကအရင် focus လုပ်ပြီးတော့မပြောကြသေးဘူးအခုဟာဒီစစ်ပွဲကိုပဲအဆုံးသတ်ဖို့ပဲပြောကြတာပေါ့နော်တော်တော်များများယူဆထားတာတော်တော်များများဖြစ်ထားတာရယ်စိတ်ထဲမှာရှိနေတာကြတော့အဲ့ဒီအချိန်က the end of the holiday လည်းဖြစ်တယ်နောက်ဆုံး holiday ရက်လည်းဖြစ်တယ်စနေနေ့လည်းဖြစ်တယ်ဆိုတော့ တချို့ဒီမှာဂျူးတွေတော်တော်များများစနေနေ့ဆိုလို့ရှိရင်ဖျက်စစ်မီဒီအဲ့လိုမျိုးအင်တာနက်တွေမသုံးကြတာများတယ်အဲ့နေရာကိုအဲ့အချိန်ကိုသူတို့ကအခွင့်ကောင်းယူလိုက်တာခွင့်ကောင်းယူပြီးတော့ဝင်လာတယ်ဝင်လာပြီးတော့မှဘော်ဒိုဇာနဲ့တိုးပြီးတော့ဝင်လာပြီးတော့အဲ့ဒီအနည်းဆုံးမျိုးရှိတဲ့ berry ဆိုတဲ့မျိုးရှိတယ်အဲ့ဒီမျိုးမှာမျိုးဆိုမဲ့သူကခီပုတ်ဂျွာလေးတဲတဲလေးပဲပေါ့နော်အမဖာဖာမ်နေရှိအဲ့ဒီရောအကုန်လုံးလူတွေကိုလည်းတတ်တယ်အိမ်ထဲကိုလည်းချိုးဖြတ်ပြောဝင်တယ်သူတို့တွေကလည်းအကူအညီတောင်းကြတယ်အဲ့လိုမျိုးတောင်းကြတဲ့ဟာမှဟိုမနက်6နာရီခွဲလောက်ကစပစ်တာသူတို့အကူအညီတောင်းတာစစ်တပ်က2နာရီနေ့လည်း2နာရီလောက်မှရောက်လာတယ်ဆိုတော့သူတို့တွေမှအကူအညီမဲ့အကူအညီမဲ့ဖြစ်သွားတာပေါ့ပြီးတော့လည်းသူတို့တွေကအဲ့မှာပါတီဖြစ်တဲ့စီမှာလည်းလူ350လောက်အပြစ်တတ်ခံခဲ့ရတာပေါ့နော်အဲ့လိုမျိုးဖြစ်သွားတာဆိုသူတို့အဓိကအကြောင်းအရာကျတော့အဲ့ဆက်တွေ့ဆက်တွေ့ရဲ့လူတွေကအရန်ဟို relax ဖြစ်နေတဲ့အချိန် holiday ဖြစ်နေတဲ့အချိန်မှာဖြစ်သွားတဲ့အတွက်ကြောင့်မို့အခွင့်အရေးအယူခံအခွင့်အရေးယူပြီးတော့သူတို့ကလှုပ်လိုက်တဲ့အတွက်ကြောင့်မလို့လို့အခုဒီမှာပြောကြတာပေါ့
ဒီနေ့မှာဆိုလို့ရှိရင် Israel စစ်တပ်တွေကဒီ Gaza ဘက်ကိုသူတို့ဒီမြေပြင်ကနေပြီးတော့ဟိုတပ်တွေအလုံးကြီးနဲ့ဝင်ရောက်လာပြီပေါ့လေအဲ့ဒီမှာရှိနေတဲ့အရက်သားတွေကိုနေရက်ကနေဆွန့်ခွာဖို့ဆိုလို့သူတို့လုံနေတဲ့အပိုင်းမှာအဲဒီအလုံးပေါင်းလူပေါင်းတပန်းကျော်ကိုသူတို့နေရက်ကနေဆွန့်ခွာဖို့အဲသူတို့တတိပေးထားတယ်တစ်ဖက်မှာလည်းကုလသမဂ္ဂကဒါလုံးဝမဖြစ်နိုင်ဘူးလို့ပြောရပေါ့နော်အခုလက်ရှိအနေထားမှာတော့ဒီအရက်သားတွေဒီဆွန့်ခွာရေးပေါ့နော်သူတို့လမ်းကြောင်းတစ်ခုလောက်ဖွင့်ထားပြီးတော့အရက်သားတွေကိုသူတို့ဆွန့်ခွာနိုင်လှုပ်ဆောင်နေရပေါ့ဘယ်လိုမြင်လဲရှင
် Israel ဘက်ကအမြင်နဲ့ပြောမှဆိုလို့ရှိရင်တော့နိုင်အောင်တိုက်မယ်ဆိုတော့ဒီစစ်ပွဲနိုင်ရမယ်အကုန်လုံးအတူတကွနိုင်ရမယ်ဆိုပြီးတော့ပိုစတာတိုင်းဟိုဘုတ်တိုင်းမှာသူတို့ရေးထားကြတယ်အလံနေထောင်ထားကြတယ်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့အစီအွေတွေဘက်ကတော့သူတို့ဒီတိုက်ပွဲကိုနိုင်အောင်တိုက်မယ်လို့တော့ပြောကြတယ်ဒါပေမဲ့ဟိုဘက်အချမ်းမှာလည်းလူကအစတည်းကလူကြီးကတအားကြီးထူထပ်နေတယ်လေထူထပ်နေတဲ့ဟာကိုတော့မှဒီဘက်မြောက်ဘက်ပိုင်းမှာမြောက်ဘက်ပိုင်းကနေရာမှာသူတို့အထင်မှာဟာမတ်စ်တွေအများကြီးရှိတယ်သူတို့မြေအောက်ခန်းတွေရှိတယ်အဲ့ဒီနေရာတွေမှာသူတို့ရှင်းလင်းကျင်တဲ့အတွက်ကြောင့်မလို့မြောက်ဘက်ပိုင်းကဂါဇာမြောက်ဘက်ပိုင်းကလူတွေကိုတောင်ဘက်ပိုင်းကိုရွှေ့ခိုင်းနေဆိုရဲညမှာဟိုနည်းနည်းတော့အခက်ခဲရှိအောင်ပေါ့နော်မတရားလို့တော့ထင်ရလောက်တယ်ဒါပေမဲ့လည်းအစ္စရေးဘက်ကလည်းသူတို့ဂါဇာဘက်ကဟိုပြည်သူတွေဟိုရိုးရိုးလူတွေကိုမထိခိုက်စေချင်လို့ရွှေ့ခိုင်းတာပေါ့ဘာလို့လဲဆိုတော့ဟာမတ်ဆိုတဲ့အဖွဲ့ကလည်းအဲ့ရိုးရိုးပြည်သူတွေကိုလူသားတိုင်းအနေနဲ့ကာကွယ်ထားတဲ့ပုံစံလိုမျိုးဖြစ်နေဆိုတော့အစ္စရေးဘက်ကလောက်တာလို့လောက်တာကတော့ဟိုနီလန်အကောင်းဆုံးနီလန်ကိုတုံးထားရလို့တော့မြင်ပါတယ်ဟု
တ်ကဲ့အဲ့တော့ဂျက်ကောကဘယ်လိုမြင်လဲရှင်ဒီအခုအစ္စရေးလ်ကအကင်တွယ်နေတဲ့အနေအထားမှာဒီပါလက်စတိုင်းပြည်သူတွေဘက်ကဒီစစ်ပွဲပေါ့လေအစ္စရေးဟာမတ်စစ်ပွဲပေါ့တုံ့ပြန်တာတွေဘယ်လိုတွေ့ရလဲရှင
်ဂါဇာဘက်မှာရှိတဲ့ပါလက်စတိုင်းတွေအတွက်ကသူတို့ဒီစစ်ပွဲတွေမတိုင်ခင်ကဆိုလို့ရှိရင်သူတို့ဒီပါလက်စတိုင်းတွေအတွက်သူတို့ပါရအစားအသောက်ရေလျက်စစ်နဲ့ဒီလောင်စာစီပေါ့ဒါကိုအစ္စရေးဘက်ကပဲပို့ပေးတာဆိုတော့ဒီဟာမတ်စ် attack ဆက်လိုက်တဲ့စစ်ပွဲကာလအတွင်းထဲမှာဆိုလို့ရှိရင်အစ္စရေးဘက်ကနေပြောမှာဒီအစားအသောက်တွေလောင်စာစီတွေနောက်တစ်ခုကဒီလျက်စစ်တွေဖြတ်တောက်တာပေါ့လေနော်ပြီးတော့တောက်တုံးရေတွေဖြတ်တောက်တိုက်တဲ့အတွေ့အကြုံလို့ကျွန်တော်တို့ဒီမီဒီယာတွေမှာဒီအစ္စရေးဘက်ကမီဒီယာတွေရောအဲပါလက်စတိုင်းဘက်ကမီဒီယာတွေဒီ social media တွေအတော်များများမှာဒီပါလက်စတိုင်းနီးယန်းတွေအနေနဲ့သူတို့ရဲ့အခက်ခဲတွေပြောရရင်ပေါ့နော်ဒီစစ်ဘေးကြောင့်သူတို့ကြုံတွေ့ခဲ့ရတယ်သူတို့ရဲ့ကလေးငယ်တွေမိသားစုတွေအမျိုးသမီးတွေအများကြီးပေါ့ခုလက်ရှိအခြေအနေဆိုရင်သူတို့2200ကျော်ထိအသက်ခံရတယ်ဒီစစ်ပွဲကြောင့်ပေါ့လေနော်ဒီ8000ကျော်သူတို့ထိခိုက်ဒဏ်ရာရပြီးတော့မှ4000နဲ့မှ2000ကျော်သူတို့ဘုန်းနဲ့အင်းဖြစ်တယ်သူပြောတယ်ဆိုတော့ခုအခြေအနေမှာတော့သူတို့ပါလက်စတိုင်းဂါဇာဘက်မှာရှိတဲ့ပါလက်စတိုင်းနီးယန်းတွေကသူတို့ရဲ့တုံ့ပြန်ချက်ပေါ့သူတို့ရဲ့အထက်အခဲတွေကိုနိုင်ငံတကာကတည်အောင်သူတို့ရင်ဖွင့်လာတယ်လို့တွေးရတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကဒီဖုန်းဒီအကြက်အတဲကိုပေါ့နော်အတတ်နိုင်ဆုံးသူတို့ဖြည့်ဆင်းနိုင်တယ်လို့သူတို့မျှော်လင့်နေတာ
။အပတ်စဉ်တင်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ်
။ဒ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။မြန်မာနိုင်ငံတွင်းကစီရေးပဋိပက္ခတွေကြောင့်ပြည်တွင်းဒုက္ခသည်ခံမှန်းနှစ်တန်းဝန်းကျင်ဟာလုံခြုံရေးပညာရေးကျန်းမာရေးနဲ့စားဝတ်နေရေးအခက်အခဲတွေတစ်နေ့ထက်တစ်နေ့ပိုပြီးခံစားလာရပါတယ်။ဒုက္ခသည်တွေအတွက်နိုင်ငံတကာကလူသားချင်းစာနာမှုအကူအညီတွေပေးနေပေမဲ့လည်းဒီထက်ထိရောက်တဲ့အကူအညီတွေပိုးပြီးလိုအပ်နေတယ်လို့ဒုက္ခသည်အရေးကူညီနေသူတွေကပြောပါတယ်။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလေးမာကတင်ဆက်မှာပါရှင်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေစီဘေးရှောင်ဒုက္ခသည်များရင်ဆိုင်နေရတဲ့လုံခြုံရေးပညာရေးကျန်းမာရေးနဲ့စာဝတ်နေရေးအခက်အခဲများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဂါဇာဒေသမှာဟားမတ်စ်နဲ့အစ္စရေးတို့အပြန်အလှန်တိုက်ခိုက်နေကြတဲ့အကြောင်းတွေကမ္ဘာသတင်းတွေမှာလွှမ်းမိုးနေခြင်းမြန်မာနိုင်ငံမှာတော့ကချင်ပြည်နယ် KIU ဌာနချုပ်နီးမှာရှိတဲ့မုံလိုင်ခတ်စစ်ဘေးရှောင်စခန်းကိုအော်တိုဘာ9ရက်နေ့ညမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်လို့ကလေးငယ်တွေအပါအဝင်လူပေါင်း30ဝန်းကျင်တေဆုံးခဲ့တယ်ဆိုတဲ့တုံ့နှုတ်6ချားပွဲသတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်။မုံလိုင်ခတ်စစ်ဘေးရှောင်စခန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းတရုတ်နိုင်ငံသားဤဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂယုံကလည်းအမျိုးသမီးကလေးငယ်တွေအပါအဝင်အရသားတွေတည်ဆုံးခဲ့တဲ့အပေါ်အထူးစိုးရိမ်ကြောင့်ကြီးညာချက်တဆောင်ထုတ်ပြန်ခဲ့ပါတယ်။မွန်လိုင်းခတ်စစ်ဘေးကြောင့်စခန်းကိုတိုက်ခိုက်ခဲ့တဲ့စစ်ကောင်စီလုံရက်ကိုကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီအစည်းအဝေးမှာတင်ပြခဲ့ကြောင်းအသံမကြီးဦးကျော်မိုးထွန်းကစစ်တပ်ဟာကြောင်စေကံဆေးရုံအပါအဝင်ပြည်သူတွေနေထိုင်ရာနေရာတွေကိုခွဲခြားမှုမရှိဘဲလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ကြောင်းမြန်မာပြည်သူတွေဟာစစ်တပ်ရဲ့တားကောင်များဖြစ်နေကြကြောင်းတရားမဝင်အာဏာသိမ်းမှုနောက်ပိုင်းစစ်တပ်ဟာအမျိုးသမီးကလေးသူငယ်တွေအပါအဝင်ပြည်သူ 4,000 ကျော်ကိုတတ်ဖြတ်ခဲ့ကြောင်းလူပေါင်း 200,000 ဝန်းကျင်နေရွှန့်ခွာခဲ့ကြရပြီးနေအိမ်ပေါင်း 85,000 ကျော်မိချို့ဖျက်ဆီးခြင်းခံခဲ့ရကြောင်းကုလသမဂ္ဂမှတင်ပြခဲ့တယ်လို့ ARD သတင်းဌာနရဲ့သတင်းတပုတ်မှဖတ်ရှုရပါတယ်
နိုင်ငံအလတ်အပြားမှာစစ်ဘေးရှောင်ပြည်သူတွေဟာစာဝင်နေရေးပညာရေးကျန်းမာရေးစတဲ့အခက်အခဲတွေအပြင်လုံခြုံမှုမရှိတဲ့အခြေအနေတွေနဲ့ပါရင်ဆိုင်နေရတဲ့ဆိုတာကိုလက်တလောတိုက်ခိုက်တာခံခဲ့ရတဲ့ပုံလိုက်ခတ်စစ်ဘေးရှောင်စခန်းကတသက်ပြနေတာတွေ့ရပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ဆောင်ရွက်ရေးမှူးရုံး UNOCHA ကနိုင်ငံရေးအကြက်အကျဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအကြိမ်ကြိမ်နေရဆုခွာကြရသူတွေအပါအဝင်ပြည်တွင်းဒုက္ခသည်နှစ်သန်းတိပါရှိနေပြီးတော့စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့2023ခုနှစ်အောက်တိုဘာလ၂ရက်နေ့ကထုတ်ပြန်သတိပေးခဲ့ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအိန္ဒိယနိုင်ငံတွေကိုတိမ်းရှောင်ရသူ6,300ကျော်ရှိပါတယ်ရခိုင်ပြည်နယ်ကိုဝင်ရောက်ခဲ့တဲ့မိုးခါဆိုင်ကလုန်းအတွက်အကူအညီဟာလဲဒေါ်လာ889တန်းရထားခဲ့ပေမဲ့လဲ28ရာခိုင်နှုန်းသာရရှိထားတာကြောင့်လုံလောက်မှုမရှိဘူးလို့လဲ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ
်အချိန်ကြာလာတာနဲ့အမျှစစ်ဘေးကြောင့်စခန်းတွေမှာစာနာရိတ်ခါအခက်အခဲကြီးမားလာကကလေးငယ်တွေရဲ့ပညာသင်ကြားရေးနဲ့ကျန်းမာရေးစောင့်ရှောက်မှုပေးနိုင်ရေးတွေဟာအ धिक စိန်ခေါ်ချက်တွေဖြစ်လာနေပါတယ်အထူးသဖြင့်ကလေးငယ်တွေအသက်အရွယ်လိုက်ပုံမှန်ကာကွယ်ဆေးထိုးပေးနိုင်ရေးဟာစိုးရိမ်စရာပြဿနာတရဖြစ်နေပါတယ်။ကယားကယင်းဒီဒေသဖရူဆိုနဲ့ဒီမော့ဆိုမြို့နယ်တွေကစစ်ဘေးရှောင်တွေရဲ့စာဝတ်နေရေးပညာရေးကျန်းမာရေးအခြေအနေတွေကိုနှွေဦးကူရူလေးမြတ်အဖွဲ့ကကိုတင့်စော်ဟင်းကအခုလိုပြောပြပါဗါတယ်
။အဓိကကတော့စာနဲ့ရိတ်ခါပညာရေးကျန်းမာရေးနဲ့လုံခြုံရေးပေါ့အဓိကအဲ့အရာအဓိကကြဆန်းတဲ့ရိတ်ခါမှာခြေကံလိုချက်ဖြစ်တဲ့ဆက်စည်းစားပဲပေါ့ကပြက်လက်နေတဲ့ပုံစံမျိုးဖြစ်တယ်လိုအပ်ချက်တွေရှိရပုံစံမျိုးဖြစ်တယ်ပညာရဲ့ကိုထူကိုထားအကြောင်းတွေရှိတယ်ဒီလူနဲ့ဒီရဲရွာဦးစီးပြီးဖွင့်ထားတဲ့အကြောင်းတွေရှိတယ်တင်ထောက်ကိုပစ္စည်းတွေဆရာဆံမလာကတွေအဓိကလိုအပ်ချက်ရှိနေတယ်ကျမရေးဆောက်ရှောက်မှုစေုံစေကံရှိပေမဲ့ဈေးဝယ်လို့မရတဲ့အချိန်မျိုးရန်ဝေးတဲ့ 是上帝的一嘛，别的还没，那哈拉姆比米也还牛的，加过水冷冷不米也还，我把高温上那不得的，加过水不能牛的，比如的，木一根上你也没加过水，几度几度的不如个不能牛的，嘛开开一瓶的。
是别上帝对，古代不木高木昂，白流老奶奶来说着，都阿明个，固定造型个，阿古路表白的。
的确，拍戏也我嘛，有很多老人家个拍戏呀，皮团人留着看嘛，要得的那么要不，得讲是听全部阿妈心里个，不啊呀，该点皮的，是讲是那个皮里皮老年看嘛，没要得还没有心里，阿拉不怎么嘛，几多几老阿妹给啥嘛，给你给阿妈说，阿英是老老，家个老出去。刚生，那时候干的皮皮，太阳的皮皮，大爷七十皮哦，几度几波干的呢？波皮老老的嘛，也是非常正嘛，平常一个啥几度几老难买出来，波皮哦，出息没落出来的嘛，波皮高不偏的嘛落出来。
是非常克里瑞的阿哈拉嘛，别忘不，高贵是没雅西木呢，平常高耍嘛，对家养木瑞哈，在米也那个阿婆妈，起码也就对养木瑞西拉嘛个咯，年纪来看不来吧呗。အခုထက်အခြေအနေတွေပိုဆိုးမသွားစေဖို့နိုင်ငံတကာအကူအညီတွေရရှိနိုင်ဖို့နဲ့မြေပြင်ကလိုအပ်နေတဲ့နေရာတွေကိုရောက်ရှိနိုင်ဖို့ဟာအဓိကလိုအပ်ချက်ဖြစ်နေတာတွေ့ရပါတယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကနေပေးနေတဲ့မြန်မာနိုင်ငံအတွက်အကူအညီတွေလိုအပ်သူတွေထံရောက်ရှိနိုင်ဖို့နှီးလန်းရှာကြရမှာဖြစ်ပါတယ်။နေဆက်ကတစ်ဆင့်အထူးသဖြင့်ထိုင်းနဲ့အိန္ဒိယနေဆက်တွေကနေမြန်မာနိုင်ငံအတွင်းကိုပေးပို့နိုင်ရင်စေဘေးရှောင်တွေအတွက်ပို့ပြီးထိရောက်အကျိုးရှိနိုင်တယ်လို့စောက်ကြည့်လေလာသူတွေကထောက်ပြကြပါတယ
်အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ဘာမာအက်ဘာဝင်တဲ့ NDAA အမျိုးသားကာကွယ်ရေးဥပဒေမူကြမ်း 2023-2024 ဘတ်ဂျက်နှစ်မှာမြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ122သန်းအကူအညီပေးဖို့သတ်မှတ်ပြဋ္ဌာန်းထားပါတယ်အဲ့ဒီအထက်မှာစစ်လက်နက်ပစ္စည်းမဟုတ်တဲ့အကူအညီနန်းလီတဲ့အတွက်ဒေါ်လာ25သန်းလူသားချင်းစာနာမှုဆိုင်ရာအကူအညီဒေါ်လာ85သန်းနဲ့စစ်တပ်နဲ့ရဲ CDM တွေအတွက်ဒေါ်လာ 1.5 သန်းသုံးဆွဲဖို့ခွင့်ပြုထားတာတွေ့ရပါတယ်မြန်မာနိုင်ငံအတွက်ပေးတဲ့အကူအညီတွေထဲမှာဒေါ်လာ122သန်းအပြင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာ28သန်းတီးခြားသတ်မှတ်ပေးထားပါတယ်အခုလို NDAA ကပေးအပ်ထားတဲ့အကူအညီတွေဟာ2023အောက်တိုဘာလကနေ2024စက်တင်ဘာလအတွင်းအကျုံးဝင်မှာဖြစ်ပါတယ်။ຫນွေဥတော်လိုင်းရေးအတွက်အားထားနေရတဲ့ပြည်တွင်းနဲ့ပြည်ပရောက်မြန်မာအလှူရှင်တွေပန်းလာချိန်မှာနိုင်ငံတကာအကူအညီတွေရရှိနိုင်ရေးဟာအသက်တမျှအရေးကြီးတဲ့ကိစ္စရပ်ဖြစ်ပါတယ်။ဒါကြောင့်ຫນွေဥတော်လိုင်းရေးအတွက်ပေးအပ်တဲ့အကူအညီတွေပေးကပေးဤမရမဖြစ်ရလေအောင်ပေးအပ်တဲ့အကူအညီတွေမြေပြင်ကိုများများရောက်ရှိအောင်တာဝန်ရှိသူတွေဒေါ်လာရေးအင်အားစုခေါင်းဆောင်တွေနိုင်ငံရေးခေါင်းဆောင်တွေအနေနဲ့လီလန်းရှာဖွေကြိုးပမ်းကြဖို့လိုအပ်ပါတယ်လို့နိုင်ငံရေးစောင့်ကြည့်လေ့လာသူတွေကဆိုပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်သွားတာပါ။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်နေပါတယ်။အခုတော့ ISP မြန်မာမြင်ကွင်းချင်မှတ်စုအစီအစဉ်ကိုကြည့်ကြရအောင်ပါ။ရာထူးအားလုံးကနေဖယ်ရှားလိုက်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုစစ်တရားရုံးကစီရင်ပြီးအရေးယူမှုလုပ်လိုက်ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျင်မှတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင
်ဒီတစ်ပတ်မှာတော့ISP ကပြင်ရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Insight Email အမှတ်24မှာဖော်ပြထားတဲ့နေပြည်တော်လူကြီးကိုအခြေခံပြီးစစ်ကောင်စီဗိုလ်ချုပ်အယူအပိုင်းနှစ်ကိုတင်ပြပါမယ်။ရာထူးအားလုံးကနေဖယ်ရှားလိုက်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းကိုစစ်တရားရုံးကစီရင်ပြီးအရေးယူမှုလုပ်လိုက်ပါတယ်။နိုင်ငံတော်တစ္ဆာဖောက်ပြမှုအပါအဝင်အာဂရိလိုက်စားမှုတွေအတွက်သူ့ကိုဆွဲချက်တင်ခဲ့ပါတယ်။သူနဲ့အတူတပည့်ဖြစ်သူဗိုလ်မှူးချုပ်ရန်အောင်ဆိုလည်းဆွဲချက်တင်စီရင်ခံခဲ့ရပါတယ်။နောက်ဦးစလုံးကို20နဲ့ညီများတဲ့တသက်တကြုံပြစ်ဒဏ်ချမှတ်ခဲ့တယ်လို့ထုတ်ပြန်ပါတယ်။ထိရောက်တဲ့အရေးယူမှုလုပ်မယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောခဲ့ပြီး12ရက်အကြာမှာပြစ်ဒဏ်ချခဲ့တာပါ။ဒါဟာစစ်ကောင်စီအဖွဲ့ဝင်တဦးအပေါ်စစ်တရားရုံးနဲ့စီရင်ပြီးပထမဆုံးအရေးယူခဲ့တာလည်းဖြစ်ပါတယ်။ စစ်ကောင်စီဗဟိုချက်အရွေးကိုလေးလာတဲ့အခါစစ်ကောင်စီဥက္ကဋ္ဌအပေါ်မှာပဲတော့ချက်ချနေပါတယ်အာနာသိမ့်မှုအစောပိုင်းမှာတော့စူပေါင်းဆွေးနွေးတိုင်ပင်ကြတဲ့သဘောတွေ့ရပါတယ်
စစ်ကောင်စီဥက္ကဋ္ဌအပေါ်လုံလုံရရဗဟိုပြုမှုတည်လာပါတယ်။အင်စတီကျူရှင်းကိုတရံအရောင်အတွက်ဝင်အောင်လုပ်တာမျိုးအားနယ်လာပါတယ်။ဒီအတွက်စစ်ကောင်စီလုပ်နေတဲ့အစည်းအဝေးအကျင့်အရေးနဲ့ပုံမှန်ပြစ်မှုမပြစ်မှုကိုကြည့်လို့ရပါတယ်။စစ်ကောင်စီအဖွဲ့ဝင်အားလုံးပါဝင်တဲ့အစည်းအဝေးလုပ်မှုတွေကတစ်နှစ်ထက်တစ်နှစ်ရောကြာနေပါတယ်။ကောင်စီဝင်အားလုံးပါတဲ့အစည်းအဝေးကို 2022ခုနှစ်မှာဆက်ရှိချိန်လုပ်ခဲ့ပါတယ်။2022ခုနှစ်မှာ၉ချိန်ပဲလုပ်ခဲ့ပြီး2023ခုနှစ်မှာတော့၄ချိန်ပဲရှိပါတော့တယ်။ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးတွေလည်းတိတ်မလုပ်ဖြစ်တော့ပါဘူး။2022ခုနှစ်မှာ၈ချိန်လုပ်ခဲ့ပေမဲ့2023ခုနှစ်မှာ၄ချိန်ပဲလုပ်တာပါသေးတယ်။အုပ်ချုပ်မှုစနစ်နှိုင်းယှဉ်လေ့လာချက်တွေအရကိုအရင်စစ်အစိုးရနဲ့အတော်ကွာချားခဲ့ပါတယ်။ဗိုလ်ချုပ် ပါပဲ
တင်ဆက်နေတဲ့ ISB မြန်မာမြင်ကွင်းကျင်းမှတ်စုအစီအစဉ်မှာအခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။မမဆိုတဲ့သောရရှင်ကနေ့စဉ်နေ့တိုင်းအတန်လှည့်ပေးနေတဲ့အဖွဲ့သားတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်တဲ့။ဟုတ်ကဲ့ပါ။အခုလိုမျိုးကျွန်တော်တို့အစီအစဉ်တွေကိုလည်းကြီးစုနားဆင်အားပေးရတဲ့အတွက်ကျွန်တော်တို့ကလည်းအထူးကျေးဇူးတင်ပါတယ်နော်။ကျော်သေးဆန်းဆိုတဲ့သောရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့။စစ်တဲ့အာဏာသိမ်းပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် VOE လို့ရေးလာပါတယ်။ဟုတ်ကဲ့ပါအခုလိုခက်ခဲတွေကြားရကအစီအစဉ်တွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရှင်နောက်တစ်ယောက်ကတော့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုကြည့်ပြီးတော့စာရေးလာတာပါ
။ဟုတ်ကဲ့ပါ VOE ဝိုင်းတော်သားများကိုကျမ်းမှာစိတ်ချမ်းသာကြပါစေ။ VOE ကိုစာမြေးပါဘူး။အခုပထမဆုံးချိန်ရေးခြင်းဖြစ်ပါတယ်။မဆုမြတ်မုံရဲ့ခီးသွွားအစီအစဉ်လေးကိုကြည့်ပြီးရေးခြင်းစိတ်ဖြစ်ပြီးလို့ပါ။ငါးပြားလိုက်ကငါးလေးတွေမြင်ရတော့အံ့ဩမိပါတယ်။ကျွန်တော်အတွက်ထူးဆန်းနေလို့ပါ။နောက်တစ်ခုကမြန်မာနိုင်ငံရေးနဲ့ယူကရိန်းအခြေနှိုင်းရှင်ချက်တွေများများထုတ်လွှင့်စီတင်ပါတယ်။ YouTube ကနေတိုင်းနားဆင်အားပေးနေပါတယ်။ကျေးဇူးအထူးပါဗျာ
။ကျမတို့ကဘာတလောခီးသွွားအစီအစဉ်မှာငားပြားလိုက်ကိုတော့ငားလေးတွေကိုမြင်ရလို့အံ့ဩမိပါတယ်တဲ့။ Okay ။နောက်ပြီးဒီသောရရှင်တောင်းဆိုလာတာကယူကရိန်းအခြေနှိုင်းရှင်ချက်တွေများများလေးထုတ်လွှင့်ပေးပါတယ်။ Okay ထုတ်လွှင့်ပေးပါတယ်နော်။ကျမတို့အထူးအစီအစဉ်နေနဲ့အပတ်စဉ်ယူကရိန်းမြန်မာနိုင်ငံရေးဆွေးနွေးအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီအစီအစဉ်ကိုရုံးမြင့်တန်ကြားထုတ်လွှင့်မှုမှာမကြည့်လိုက်ရအောင်ဆိုရင်လည်းကျမတို့ရေဒီယိုကလူတွေလည်းအတန်နဲ့နားထောင်လို့ရအောင်လို့ရေဒီယိုကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။နောက်ပြီးတော့ Facebook မှာလည်းအဲ့ဒီအစီအစဉ်ကိုပြန်ပြီးတော့ကြည့်ရှုလို့ရပါတယ်နော်။ဗီဒီယိုကအစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဒီသောရရှင်ကသတင်းမှန်တွေကိုအချိန်နဲ့တပြေးညီတည်ခွင့်ရတဲ့အတွက်ကြောင့်မလို့အမြဲတမ်းထာဝရဗီဒီယိုကိုအားပေးပါတယ်တဲ့။ကျေးဇူးလည်းတင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်။
မင်္ဂလာပါ VOE လူငယ်ရေးစီလီ NDA နဲ့အင်ဒိုမာဗိတ်တောက်၃နာရီရဲ့ဆိုးကျိုးတွေကိုလူတွေသိဖို့အတွက်အထူးသဖြင့်တော့လူငယ်တွေကိုထိမ့်သိမ့်နေရတဲ့မိဘတွေသိဖို့ပညာပေးလေးလှုပ်ပေးစီစဉ်ပါတယ်ရှင်။အာနာသိမ့်ပြည့်နောက်ပိုင်းမှာဆက်ရှင်နှစ်ယောက်ဆေးလိတောက်တဲ့သူကပုံများလာတယ်လို့မှန်လုံအေးအေးကမ်းမှာပါမရှောင်တောက်သုံးနေရပါ။ကျမဆိုရင်လေဆေးလိဝင်မရှူခြင်းလို့အလုံခံကိုသွားပါတယ်။အေးဆေးလိ Wi-Fi သုံးရင်းနဲ့ပေါ့လေ။ဒါမဲ့ဆိုင်ထဲမှာဗိတ်တောက်သုံးတဲ့သူတွေကများလာတယ်လို့ခွင့်ပြုရတယ်လဲများလာတာကိုတွေ့ပါတယ်။အထူးသဖြင့်16နှစ်အရွယ်လေးပါ။တစ်ဖက်မှာတော်လရင်ကြောင့်လူငယ်တွေဆုံးရှုံးနေရတယ်လို့တစ်ဖက်မှာမြို့မှနေတဲ့လူငယ်တွေကမွေးရစီဝါတားကောင်နေဖြစ်နေကြရပါပြီ။ပြီးတော့ဆက်တစ်ခုကိုအလုံးဝိုင်းပြီးတော့တောက်တဲ့အတွက်မလူလားတဲ့ယောဂါတွေလည်းကူးနိုင်ပါတယ်။ကိုရီလိုဆေးလိမကြိုက်တဲ့သူတွေအတွက်ကလည်း vape ကအကောင်မှဆူးရှပြီးတော့ချောင်းဆူရပါတယ်။ vape ကိုဘတ်စကားပေါ်မှာပါအစတောက်နေကြရပါ။ပြောပြရင်လည်းလူအနေမပြည့်ဘူးဆိုပြီးတော့ရန်အောင်ပြန်တွေ့ခံရပါတယ်ရှင်။
โอเคทุกอ่ะวิดีโอตะคู่แหละปูละบาร์ดิลุงเหลเล่ฤดีตูပြောได้คอฟฟี่ไซน์โหลမျိုးเนี่ยตะคู่เเม่มาดิเวฟโกอตุรุเวี่ยญะไปต๊อกနေจ๋าเเปงဖြစ်ไปดิเวฟဆိုเเดิเซลิกโกดิเยินเว่เปียงเน่ชูอะเเเซลิกตะမျိုးโกเวี่ยงะไปแล้วต๊อกနေจ๋าเเดิเปียงเน่กาชูနေจ๋าเเปงโกปูละราဖြစ်ไปဒါပေမဲ့လေဗီဒီယိုတွေကကာယကံရှင်တွေရဲ့ခွင့်ပြုချက်မရှိဘဲနဲ့ကျမတို့အသုံးပြုလို့မရပါဘူးเนาะဒီဗီဒီယိုပို့လာတာကိုကျေးဇူးတင်ပါတယ်ဒါပေမဲ့ဒီ vape ရှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမကြီးကောင်းကျိုးဆိုးကျိုးတွေသိကြပါတယ်လို့ဒီသောရရှင်ရေးလာလို့ကျမတို့ဗီဒီယိုတွေကအပတ်စဉ်အစီအစဉ်ကျမကြီးအစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုပြောပြထားပါတယ်သူဒီအကြောင်းဆေးပညာဟိုတက်ကြွနေသူတွေကိုတေချာမေးမြန်းပြီးတော့တင်ပြပေးမယ်လို့လည်းပြောပါတယ်ရှင်ဒါကြောင့်ဒီ vape ရှိတော့ NDA ရှိမရှိဆိုတော့တက်ကြတဲ့သူတွေတခြားပြောပြထားတာကိုစောင့်ပြီးတော့နားထောင်ကြည့်ပါနော်ကျေးဇူးတင်ပါတယ်ရှင်တို့ရှင်နေနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရဲ့ရှင်။အဲဒီကစာတွေကိုလည်းကျမအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါတယ်နော်အချိန်ရရင်ရသလို။ဒါနဲ့ဟိုတယ်လောင်းကပဲဒီစစ်ကောင်စီနောက်ထပ်6လတက်တန်းတိုးတဲ့အချိန်မှာရေးလာတဲ့သရရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာလေ။အဲဒီတော့ကလည်းခုနပြောသလိုပဲတခြားစာတွေလည်းစောင့်နေလို့ကျမအဲဒီစာကိုရရောက်ချင်းမဖော်ပြပေးလိုက်နိုင်ပါဘူးနော်။ဒီသရရှင်ကစာရေးနေကြဖြစ်ပါရဲ့အရင်တော့ကတော့နာမည်ကိုမဖော်ပြပေမဲ့ဒီတစ်ခေါက်တော့သူ့နာမည်ကိုပြောပြချင်ပါတယ်။
VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကျမ်းမာချမ်းသာကြပါစေလို့ဦးစွာဆုတောင်းလိုက်ပါတယ်။နာမည်ကိုဖော်ပြဖြစ်အောင်ဖော်ပြပေးပါ။မြမအပြည့်ကြီးသာမကကဘာအနန္ဒစကြဝဠာတခွင်လုံးသိရှိသွားအောင်စစ်ကောင်စီ6လတက်တန်းထတ်တိုးတာနဲ့ပတ်သက်ပြီးကျွန်တော်ပလတ်ကျော့သတို့တီရီသူဓမရဲ့ထင်မြင်ယူဆချက်ကိုဖော်ပြခြင်းလို့ပါ။မြမပြည်ကပုံမှန်အနေထားမရောက်သေးဘူးဆိုပြီးတော့စစ်ကောင်စီက6လတက်တန်းထတ်တိုးယူပါတယ်။အေးလေဒီနေရာမှာကျွန်တော်ပြောချင်တာကတော့ပုံမှန်မဟုတ်တဲ့ပလတ်ကျွတ်နေတဲ့သူအုပ်ချုပ်နေမှာတော့6လမကအနှစ်60တတန်းထတ်တိုးပါစေအောင်မြမတိကြီးကပ္ပမြေဘုံပေါ်ကနေပါပျောက်သွားမှတည်ကြပါလေအုပ်ချုပ်နေတဲ့ရှင်မင်းလေးမင်းကျင့်တရားညီညွတ်ရင်တိုင်းပြည်သားရွာပြောတယ်မညီညွတ်ရင်တော့တိုင်းပြည်ဒုဗိတ်ခန္ဓရာကငတ်မွတ်ကျင်ကပ္ပကြီးဆက်ရောက်နေမှာပါမြမတိကြီးအမြန်ငြိမ်းချမ်းပါစေဗျာ
ဒီတော့ရှင်တော်တော်လေးကိုနာမည်စဉ်းစားပြီးတော့ရေးလိုက်ပုံရပါတယ်เนาะအဓိကကတော့သူကသူ့ရဲ့နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပြီးတော့သူတို့ထုံးစံတိုင်းတခြားတော်ရရှင်တွေလိုပဲထုံးစံတိုင်းမြန်မာနိုင်ငံမှာနေနေရတဲ့အတွက်ကြောင့်မို့တကယ်နာမည်အစင်းနဲ့တော့ဒီလေးလိုင်းကနေပြီးတော့မပြောချင်တဲ့တော်ရရှင်ဖြစ်ပါတယ်ဒါနဲ့တော်ရရှင်နောက်တည့်ကတော့နိုင်ငံတကာမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာလူသားတွေကိုစားဒီစားကိုရေးပါတယ်ဆိုပြီးတော့အခုလိုမျိုးစားတစ်စောင်ရေးလာပါတယ်ရှင်
ကုလရှိနိုင်ငံအသီးသီးမှအကြောင်းမျိုးမျိုးကြောင့်ရောက်ရှိနေကြတဲ့ရွှေပြောင်းမြမလုံသားတွေအနေနဲ့ရောက်ရှိရာနိုင်ငံအသီးသီးနဲ့နေရာဆုံးမှာဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။အထူးသဖြင့်ထိုင်းနဲ့မလေးရှားမှာများပါတယ်ခင်ဗျာ။ဒါကို NGO အစိုးရအနေနဲ့ဖြည့်ရှင်းပေးနိုင်ခဲ့ရင်လုပ်ငန်းဝင်အသီးသီးမှကြာရတာဝန်ထမ်းဆောင်ရင်ကိုချစ်တဲ့အမိမိအတွက်အလူငွေတော်ပို့တော်ထည့်နိုင်ကြမယ်ထင်ပါတယ်။စဉ်းစားပေးနေကြပါတယ်ခင်ဗျာ။
နိုင်ငံတကာမှာကြုံတွေ့နေရတဲ့မြန်မာလူသားတွေရဲ့အခက်အခဲကိုကုညီဖြည့်ရှင်းပေးပါဆိုပြီးတော့ NUG အစိုးရကိုတောင်းဆိုလာတာဖြစ်ပါတယ်။သူကအစစ်ပြေအလူငွေတော်မှပိုရနိုင်ပါတယ်ဆိုပြီးတော့လည်းပြောလာတာပါ။အလူငွေမရတာရတာအသာထား။အခုလောလောဆယ်အဓိကတာဝန်ရှိတဲ့နိုင်ငံတကာမှာရောက်ရှိနေတဲ့ဒီတန်ယုံတွေတန်ကိုယ်စားလှယ်အဖွဲ့ကတရားဝင်ကုညီပေးလို့ရနိုင်တာဖြစ်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။အားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေ မြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့အိုက်လိုက်လဲလဲဆန္ဒပြုပါတယ်နော်ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးဆင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းဒီ Bambis News ဆိုရယ် View မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ View မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ View မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့သူတင်းငွေနေညာပိုင်းနဲ့တင်းငါနဲ့မနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို View မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းတိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet ဆာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမဧသနာကြပါ View ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါတော့မဲတနာကျော်ကမြမပီကပေးစာအစီအစဉ်ကိုအပတ်စဉ်တင်ဆက်နေတာပါကျမတို့ဒီ VOA မြမပိုင်းကနေပြီးတော့ဒီရေဒီယိုရုပ်သံအစီအစဉ်ကိုရုပ်သံအစီအစဉ်ဖြစ်မြမစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိဓာတ်ရိုက်တင်ဆက်နေပါတယ်ဒီအစီအစဉ်မှာလည်းအပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကြည့်ကြရအောင်ပါဒီတပတ်အတွက်တော့မအိတန့်စင်နဲ့အတူကိုဝင်းခမ်းမောင်ကတင်ဆက်ထားပါတယ်ရှင
်။ဩစတြေးလျမျိုးသားတူမိုင်900နီးပါအထူးမာရသွန်ခီးရှည်ကိုအချိန်9လကြာပြေခဲ့ပါတယ်။ဩစတြေးလျခြေကန်ဥပဒေတွင်မှဌာနေတိုင်းသားတွေရေးပါဝင်ဖို့ပြည်သူထောက်ခံမှုယူအတိမျှဝေဖို့ဩစတြေးလျအမှတ်ဟောင်းလည်းဖြစ်တဲ့အသက်62နှစ်အရွယ်ပတ်ဖာမာက1950မိုင်ပြေးခဲ့တာဖြစ်ပြီးဗဟိုဩစတြေးလျဥလူလူတဲကြောက်တောင်မှာအပြေးခရီးစဉ်ဆုံးသက်သွားခဲ့ပါတယ်။အေယာကြောက်လို့လည်းခေါ်တဲ့ဥလူလူတောင်ဟာဌာနေတိုင်းသားတွေအထွတ်မြတ်ထားတဲ့နေရာလည်းဖြစ်ပြီးသူပန်းဝင်တဲ့အချိန်မှာဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်လည်းကြိုဆိုခဲ့ပါတယ်။အခုလိုမိုင်ထောင်ချီပြေးပြီးလူများသိစေအောင်မိမောင်းထိုးပြခဲ့တဲ့ပတ်ဖာမာရဲ့လှုပ်ဆောင်ချက်ပေါ်လေစာအံ့ဩမိကြောင်းလည်းဝန်ကြီးချုပ်အယ်ဘနီစ်ကပြောသွားခဲ့ပါတယ်။ထာနေတိုင်းသားတွေရဲ့ဘဝတွေပေါ်တည်ရောက်မဲ့မူဝါဒရေးရာတွေမှာဩစတြေးလျလွတ်တော်မတ်တွေစီအကြံပြုနိုင်မဲ့အချက်ကိုအောက်တိုဘာ14ရက်နေ့မှာလွတ်တော်မှာမဲခွဲဆုံးဖြတ်မှုမတိုင်ခင်အခုလိုမိုင်ဝေးပြေးပြီးထောက်ခံမှုရယူနေတာဖြစ်ပါတယ်ခင်ဗျာ
။ Hollywood နာမည်ကျော် Child's Play တရေရုပ်ရှင်ကအဓိကဇာတ်ကောင် Chucky တရေရုပ် Mexico နိုင်ငံမှာအဖမ်းခံရပါလေ။မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာသူ့ရဲ့ပိုင်ရှင်ရောမိစ္ဆာဝင်ဘူးလေးဆိုတဲ့ချက်ကြီးအယုတ်ကိုပါရဲကလက်ထိတ်ခတ်ပြီးတော့ဖမ်းခဲ့တာပါကာလို့စ်အန်ဆိုတဲ့အမျိုးသားကချက်ကြီးတရေရုပ်ရှင်တွေကလူသက်အယုတ်ချက်ကြီးပုံစံသူ့ရဲ့အယုတ်ကတရေဝင်ဘူးနေလို့မိစ္ဆာအယုတ်ဆိုပြီးတော့လူတွေကို၆လက်မိစ္ဆာထုတ်ဖို့ဆိုပြီးတော့ငွေတောင်းတာပဲကြောင်းမက္ကဆီကိုရဲကသူတို့နှစ်ယောက်လုံးကိုဖမ်းလိုက်ပါတယ်ဒီနေ့အကြံမှုကိုနှောက်ရှက်ပြီးတော့တခြားသူတွေရဲ့ဂုဏ်သိက္ခာကိုညှို့နှင်းစေအောင်လို့လှုပ်ဆောင်မှုနဲ့သူတို့နှစ်ယောက်လုံးကိုရဲကအပြစ်ဒဏ်ချခဲ့ပါလေ။ချက်ကီရုပ်ကပါလက်ထိတ်ခတ်ခဲ့တဲ့ရဲမေကအယုတ်ကဖယ်လိုက်တဲ့ဓားကိုကင်ပြီးတော့ရည်နေခဲ့လို့အလုတ်ကိုမလေးစားပဲကချော့ကချော့ပော့ရွတ်လှုပ်ဆောင်နေဆိုပြီးအလုတ်မှာတတိပေးရလဲခံခဲ့ရပါလေ။
Carlos and go a chokani piano libi mele, a pancan yare chucky, the yet you garo, pay only mamatia wusu be Mexico the denima copia jolishi.
Regan Piazuma found don't now niva lead at Shipion diga, Kaba lazo, Shipion di Pisanje, de Chotavare, Minnesota pine, Anoga Muma, Travis Ginger, Psychere Shipion diga. နှစ်ထောင်ခုနှစ်ရလေးစကူပေါင်အလေးချိန်နဲ့ကမ္ဘာအလေးဆုံးရွှေပြုံသည့်အဖြစ်ကယ်လီဖိုးနီးယားမြောက်ပိုင်းမှာနေစဉ်ကျင်းပတဲ့ရွှေပြုံသည့်လေးချိန်ပြိုင်ပွဲမှာစံချိန်တက်တင်သွားပါတယ်။နှစ်90မြောက်အဖြစ်ကျင်းပတဲ့အလေးဆုံးရွှေပြုံသည့်ပြိုင်ပွဲမှာဝင်ပြိုင်ဖို့ဒီအေယာမှာရွှေပြုံသည့်ကြီးကိုတင်ပြီး32နာရီကြာကားမောင်းလာရတာဖြစ်ပါတယ်။ရွှေပြုံသည့်ချန်ပီယံဆုကိုသူရတာဒါပထမ ကျန် ဒေါ်လာ 3000 စုကြီးလဲရခဲ့ပူတာပါ အေယာမရွှေဖြုံသီး ချန်ပီယံ ပြိုင်ပွဲက အလေးဆုံးရွှေဖြုံသီး 4 ခုကိုတော့ အောက်တိုဘာ 14 နဲ့ 15 ရက်တွေမှာ ကျင်းပမယ် ရွှေဖြုံသီးပွဲတော်မှာ အလှပြထားမှာလဲဖြစ်ပါတယ်ခင်ဗျာ
ဒီကတော့ကဘာမြတ်မမီဒီယာမင်ခွင့်ကန်တာကနေလုံခြုံရေးပေါ်ကျွန်တော်ဒီအစ်စရေးအရောက်ရောက်နေတော့လေးနှစ်လောက်တော့ရှိပြီးပေါ့ကျွန်တော်လည်းအပန်းခင်ကြီးရတဲ့ချက်ကြီးတရေရုပ်ရှင်ကအထူးမှာရတဲ့အကြောင်းသူတွေမှာကျင်ပါမယ်ရွှေဖြုံသီးပွဲတော်မှာအလှပြထားမှာလဲဖြစ်ပါတယ်ခင်ဗျာမိတ်ဆက်ပြောင်းသူကလည်းဖုန်ရဲ့ပြင်ကခွေးစီပင်ညက်သူတယောက်ကတော့ရေယူဆန်တာယုံဒီမကအယုတ်ကလေးလာအထင
ဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခမောင်တို့ကတင်ဆက်ခဲ့တာပါ။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်။ကာဇာဒေသကိုရေဆွေးတပ်ဖွဲ့တွေကမြေပြင်ထိုးစစ်ဆင်မှုပြင်ဆင်နေတဲ့အချိန်မှာပဲဒေလွေရတင်းရှောင်မဲ့ဒေသခံရဲသားတွေကိုဟားမတ်စ်ဖွဲ့ကတားဆီးနေတယ်လို့ Israel ကာကွယ်တပ်ဖွဲ့ပြောဝင်ကပြောဆိုလိုက်ပါတယ်။ဂါဇာမြောက်ပိုင်းကဒေသခံတွေတောင်ဘက်ကိုတင်းရှောင်စီချင်ပေမဲ့ဟားမတ်စ်ဖွဲ့ကလမ်းတွေပေါ်မှာတားဆီးနေတဲ့ပိတ်ဆို့ထားတဲ့ကြောင်းဗီဒီယိုမှတ်တမ်းတစ်ခုကိုနမူနာပြသပြီးဒုဗိုလ်မှူးကြီး Jonathan Cornelius ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒီချိန်ထဲမှာပဲဂါဇာဒေသကသတင်းတွေကိုသတိထားကြဖို့လည်းသူကတိုက်တွန်းသွားပါတယ်။မြန်မာစစ်တပ်နဲ့လက်နက်ကိုင်ဖွဲ့တွေကြားအပြစ်ခတ်ရေးဆေးသဘောတူညီချက် NCA ပါချက်တွေကိုလိုက်နာကောင်တက်ပုံမယ်လို့စစ်ကောင်စီကြီးကပြောလိုက်ပါတယ်။2022ခုနှစ်မှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ကြောင့် NCA စာချုပ်ပြစ်ပြသွားပြီလို့လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့အဖွဲ့ချုပ်ပြောဆိုထားပေမဲ့ပြစ်ပြမှုမရှိဘဲအသက်ဝင်နေဆဲဖြစ်တဲ့အကြောင်းလဲ NCA လက်မှတ်ရေးထိုးတဲ့ရှင်းနှစ်ပြည့်ခန်းနာဖြစ်ဒီနေ့နေပြည်တော်မှာကျင်းပရမှာဗိုလ်ချုပ်မှုကြီးမင်းအောင်လည်းကပြောဆိုသွားတာပါ။ KM မြို့သားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSTF တို့ကတော့နှစ်ပတ်လည်ခန်းနာမတိုင်ခင်မှာပဲ SCA စာချုပ်ပြစ်ပြသွားပြီဆိုပြီးတရင်ထုတ်ပြန်ပြောဆိုထားကြပါတယ်။အာဖဂန်နစ္စတန်နိုင်ငံနောက်ပိုင်းမှာဒီနေ့အင်အားပြင်းရင်နှစ်ခုလောက်ကတော့ကြောင်းပြီးခဲ့တဲ့တရင်ဖတ်တဲ့ငရင်တန်ကနေပြန်လည်နှလန်းထူဖို့ကြိုးပမ်းနေရတဲ့ဟီရက်ပြည်နယ်မှာဒါအားတွေခိတ္တပြတ်တောက်သွားပါတယ်။ဟီရက်ပြည်နယ်ပြင်ပမှာဗဟိုပြုပြီးအင်အား 6.3 နဲ့ 5.5 ပြင်ရရှိရဲ့ငရင်နေမိနစ်20စီချပြီးလှုပ်ခတ်ခဲ့တာလို့အမေရိကန်ဘူမိပေဒါတိုက်တာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဒါကတော့တနင်္ဂနွေညချမ်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။ဒီနေ့ညအတွက်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ပါ။အတံဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ TN1 ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးအသွေးကနေကင်းဝေးကြပါစီရှင်။ကျမတို့အစီအစဉ်တွေအတွက် website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပ
This program has